မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ6လရှိလာပြီဖြစ်ပြီးစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်တာဖမ်းဆီးတာတွေရှိနေတဲ့ကြားကပဲဆန္ဒရှင်ဆန့်ကျင်ဆန္ဒပြမှုတွေကတော့ဂုတိဆက်ပြီးရှိနေစေပါ။ဩဂုတ်လ1ရက်နေ့မှာဒီမိုကရေစီလိုလားတဲ့ပြည်ရင်းပြည်ပတန်ကာတော်တွေစုပေါင်းပြီးနေဦးတော်လိုင်းရေးတန်ကာကွန်ရက်ကိုထူထောင်ကြောင်း SRSN တန်ကာကွန်ရက်ကနေသတင်းထုတ်ပြန်ပါတယ်။ဇူလိုင်လ29ရက်မှာမန္တလေးမြရောင်ကျောင်းတိုက်ကိုစစ်တပ်ကဝင်ရောက်စီးနင်းပြီးနိုင်ငံကဆရာတော်နှစ်ပါးကိုရိုက်နှက်ဖမ်းဆီးတာကိုကန့်ကွက်တယ်လို့ပြည်သူတွေကိုရက်ဆက်စွာပစ်ခတ်တပ်ဖြတ်တာတွေကိုပြင်းထန်ရှုတ်ချကြောင်းဖော်ပြထားပါတယ်။ရန်ကုန်မှာတောင်တကုံလူငယ်တွေလျှက်တပြက်ချီတက်ဆန္ဒပြတယ်လို့ရှေးပြည်တော်ဝန်ထမ်းပေါင်းစုံတပိတ်စစ်ကြောင်းကတော့အင်းနှင်းတပိတ်ဆင်နွှဲပါတယ်။မန္တလေးမှာမြရောင်တပိတ်စစ်ကြောင်းကိုစစ်တပ်ကပစ်ခတ်ဖမ်းဆီးခဲ့တယ်လို့တည်ဆောက်မှုပါရှိနေပေမဲ့အာဏာသိမ်း6လပြည့်နေမှာမြရောင်တပိတ်စစ်ကြောင်းကမန္တလေးလမ်းတွေကပြန်ထွက်လာကြတယ်နော်။ဒီလိုနဲ့ဒီတက်တဲ့ဝိုင်းတန်းချင်းတွေချားကလည်းအချင်းချင်းနဲ့ဖားကန်နေတဲ့အကြောင်းသားလူငယ်တွေဖားကန်တိုင်းရင်းသားလူမျိုးပေါင်းစုံတပိတ်စစ်ကြောင်းတွေကအာဏာသိမ်းအကြမ်းဖက်ဆုပ်စုအလိုမရှိကြောင်းလမ်းလျှောက်ချီတဲ့ဆန္ဒပြတယ်လို့စကိုင်းတိုင်းကလေးမျိုးနဲ့ဒဇယ်ရွှေဘိုတို့မှဆန္ဒပြပွဲပြုလုပ်ပါတယ်။